ရန်ကုန်မှာလက်ရှိမှာစီးပွားပိတ်ထားပြီးအယောင်းဝယ်ကိုလည်းထိမ့်သိမ့်သိမ့်လုပ်ကြဖို့ရွှေလုံငန်းရှင်အတင်တာဝန်ရှိသူတွေကဒီကနေ့ပြောလိုက်ပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ကမ္ဘာရွှေဈေးကတနေ့တခြားတရိပ်ရိပ်တက်နေပြီးသူနဲ့ချိတ်ဆက်ထားတဲ့ပြည်တွင်းရွှေဈေးကလည်းအခောက်ရွှေတစ်ချပ်သားကို 73,900 ကျပ်အထိရောက်လာပါတယ်။မနေ့ကနေ့ဒီနေ့နှစ်ရက်လုံးရန်ကုန်မှာရွှေဈေးကမဖွင့်ပဲအယောင်းဝယ်မရှိတဲ့လောက်ဖြစ်နေရလို့ရွှေလုံငန်းရှင်တွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးရန်ကုန်တိုင်းရွှေလုံငန်းရှင်အသင်းဝင်တွေဒီနေ့အစည်းအဝေးလုပ်ကြပါတယ်။ရန်ကုန်တိုင်းရွှေလုံငန်းရှင်အသင်းပြန်ကြားရေးတာဝန်ခံဦးအေးချူကအခုလိုပြောပါတယ်။
ရွှေသိန်းတို့တည်နေအောင်ပေါ့နော်။ဈေးတွေစိတ်မတက်အောင်ဆိုပြီးငါတို့ကဒီမှာဒီနေ့ပြေးပွဲခေါ်တာပေါ့နော်။အယောင်းဝယ်တွေကိုထိန်းသိမ်းသိမ်းလုပ်ကြဖို့။နောက်ဒီရွာတွေကိုလည်းမလွှားရင်မဝယ်ဖို့မရောဘူးမလွယ်လွယ်တော့တစ်ပိုင်းလွယ်တစ်ပိုင်းပဲပေါ့နှစ်ပိုင်းလွယ်နှစ်ပိုင်းပဲအဲ့ဒါမျိုးလေးတွေနေရာကိုနည်းနည်းအဲ့ဒါပြချပြတာပေါ့ဟိုဘယ်လိုပြောရမလဲဆိုတော့အယောင်းဝယ်မလုပ်တဲ့သဘောပါပဲ
ဒီနေ့ဩဂုတ်လ9ရက်ညနေပိုင်းမှာကမ္ဘာရွှေဈေးကတောင်းအောင်ဆောက်ကိုအမေရိကန်ဒေါ်လာ1494အထိဖြစ်နေပါတယ်အမေရိကန်ဒေါ်လာတန်ဖိုးကလည်းမြန်မာငွေနဲ့လဲလှယ်ဆုံးမှာဆက်ပြီးတက်နေလို့ပြည်ကျွေးရွှေဈေးကလည်းမကျနိုင်သေးကြောင်းအောင်သမာတိရွှေဆိုင်ထွေထွေမန်နေဂျာဦးမော်ကပြောပါတယ်
။သတိထားမိသလောက်ဆိုလို့ရင်ဆောင်းနေပြန်မှဒီကောင်အမြင့်ဆုံးရောက်နေတယ်။တကယ်တမ်းပြောမလို့ရင်ခုဒီလိုချိန်မျိုးမှာဖြစ်တင်တာကဒေါ်လာဈေးအကျအမလေးအရင်တော့ဆိုရင်ကျွန်တော်တို့ကဒေါ်လာနဲ့ဒီကမ္ဘာရွှေဈေးနဲ့ဘယ်မှန်ချိုးလဲ။ဒီလိုရောကျွန်တော်တို့ကုန်တွေလောကမှာ7ဘိန်းနဲ့7,000 လောက်ရောက်လာတဲ့အချိန်မှာအဒီကလေးနေအကြအမဲ့ချိန်ရောက်နေပြီဆိုအကုန်လေးတော်တော်များများကရောက်ပြီတော့မဟုတ်ပဲအကြကိုပြန်ဆောင်နေကြတယ်အခုချိန်ဒီဘူးမပြန်မဝယ်ဘူ
းမနေ့က2018ဩဂုတ်လဒီအချိန်မှာကမ္ဘာရွှေဈေးကတောင်းအောင်ကိုဒေါ်လာ1200ဝန်းကျင်ပဲရှိခဲ့ပြီး2019အစမှာစတက်ခဲ့ပါတယ်။အဲ့ဒီနောက်တဖြည်းဖြည်းတက်နေပြီး2019ဇွန်လ20ရက်မှာတောင်းအောင်ကိုဒေါ်လာ50ခုန်တက်သွားလို့ပြည်တွင်းရွှေဈေးကလည်းတစ်ကြက်သားကို73သိန်းနဲ့အမြင့်ဆုံးဆန်ကြီးတင်ခဲ့ပါတယ်။နောက်တစ်နေ့ဇွန်လ21ရက်မှာ73သိန်းကျော်အထိစတက်နေခဲ့တာပါ။အခုဩဂုတ်လ9ရက်အရောက်မှာရွှေဈေးက72သိန်းနီးရောက်လာတဲ့အချိန်မျိုးကိုမန္တလေးတိုင်းရွှေလုံငန်းရှင်အသင်းကလည်းမနေ့ကအစည်းအဝေးလုပ်ပြီးအချိန်အနည်းတချို့ကိုသတင်းထုတ်ပြန်ခဲ့တယ်လို့အသင်းဥက္ကဋ္ဌဦးတင်ထွန်းက VOA ကိုပြောပါတယ်
။ရွှေဈေးဖြစ်လာတဲ့အလျောက်ရွှေကြီးမိုးရဲလည်းဘာမှမဖြစ်ဘူး။ကိုယ်စင်းလုံးတက်တယ်ဆိုရွှေဈေးတက်လို့ကိုယ်စင်းတက်တယ်ဆိုရရဖြစ်လာအောင်ပါလေ။ဒါပေမဲ့ရွှေဈေးကမိုးရဲလို့မိုးရဲလို့ရှင်ရတယ်။ကိုယ်စင်းလုံးကစံတို့စီလို့ဆိုတာမစားအောင်ရတဲ့အရာဆိုတော့ရွှေမွေလည်းရတဲ့အတွက်အစည်းအညံ့ရှုံးမှလည်းဆိုလို့မွေကြမ်းကိုကောင်းတယ်ဆိုတာရှင်တို့ဖြည့်ပြောထားတာတခုရှိတယ်နောက်တစ်ချက်ကအရင်ကတက်တယ်ဆိုတာကောလာမှာဆိုတက်တာအခုကနဲ့ကမ္ဘာရွှေကြီးပေါ်မှာမှီပြီးတော့ပဲတက်တာပဲဖြစ်တော့ဒါရုံးသားသားတမျိုးတည်းတက်တာဖြစ်တော့ဘာမှဆိုရင်းရတယ်မရှိဘူးလို့ကျွန်တော်ပြောထားပါတယ
်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးတင်းမာမှုတွေပြီးတော့ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနှိကိုရာကမ္ဘာနိုင်ငံအသီးသီးကဘူဂန်ဒီရဲ့ငွေကြေး policy ဖြည့်လျှော့မှုတွေကြောင့်ကမ္ဘာရွှေဈေးကတောင်းအောင်ကိုဒေါ်လာ1500ကျော်သွားလိမ့်မယ်လို့ Bloomberg ကအထင်မှန်ထားပါတယ်